ဆရာတို့ပါတီကအခု2015အခုလာမယ်ရွေးကောက်ပွဲမှာဘယ်နှစ်ဦးလောက်ဝင်ရောက်ရှင်ပြိုင်မလဲခင်ဗျ။ဟု
တ်ကဲ့စုစုပေါင်း290ကျော်လောက်ကျွန်တော်တို့ပြိုင်မှုအစီအစဉ်ရှိပါတယ်။အဲပြည်ထောင်စုထွတ်တော်မှာတော့132ယောက်လောက်ပေါ့။အကြံအစည်တော့တိုင်းနယ်ပြည်နယ်ထွတ်တော်တွေမှာပါ
။ဆရာကျွန်တော်ဆရာတို့ပါတီရဲ့မူဝါဒလေးကိုကျွန်တော်အချင်းချင်းမိသိကြပါတယ်ခင်ဗျ။
မူဝါဒကတော့နိုင်ငံရေးမူဝါဒကတော့ကျွန်တော်တို့လူမှုအခြေပြုလွတ်လပ်ခွင့်ဝါဒ Social Liberalism စီးပွားရေးမူဝါဒကတော့ဒီ Market Oriented Mixed Economy European စီးပွားရေးစနစ်ပေါ့အ
ဲ့ဒါနည်းနည်းလေးကျွန်တော်အကြေလေးရှင်းပြပ
ါတဘောတော့ကျွန်တော်တို့ကဒီ Liberal Democracy ကိုချက်ချင်းခုံပြန်ပြီးမရောက်နိုင်ဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒါလူတွေရဲ့ကျွန်တော်တို့စားရေးဝေးရေးနေရေးနဲ့အလုပ်ကိုင်ခွင့်လန်းနေရမရေးအနေသားတွေကောင်းမှဒီလူမှုအဖွဲ့အစည်းဟာ Democracy တစ်ခေတ်ကိုလှမ်းတင်နိုင်မှာမလို့ကျွန်တော်တို့ကလူမှုလွတ်လပ်ခွင့်လူတွေရဲ့လွတ်လပ်မှုတွေကိုကျွန်တော်ဆောင်ကျင်းပေးနိုင်မဲ့ဝါဒကိုချမှတ်ထားပါတယ်ဈေးကွက်စီးပွားရေးဆိုတော့လည်းပဲဈေးကွက်အခြေခံရောပြန်စီးပွားရေးဆိုတော့ကျွန်တော်နိုင်ငံမှာကုမ္ပဏီကြီးတွေတန့်ကျွယ်တဲ့ထည်ကြီးတွေမရှိတဲ့အတွက်ကြောင့်မလို့အရင်းဒီနေတဲ့ပုဂ္ဂလလုံကအများများနဲ့အရင်းဒီများဆိုတာဆက်နေတဲ့အစိုးရနဲ့နိုင်ငံခြားဒီကျွန်တော်တို့ကုမ္ပဏီကြီးတွေကိုကျွန်တော်တို့ကဒီဖက်ဆက်ပြီးတော့လုပ်ဖို့အတွက်ဒီ market oriented ဆိုပြီးတော့ကျွန်တော်တို့ကလုပ်ထားပါတယ
်ဆရာဥက္ကမောင်ဆိုခင်ဗျအခုအဲ့တော့ဆရာတို့ပါတီရဲ့မူဝါဒတွေကိုတော့ကျွန်တော်အခုသိရပြီတော့လက်ရှိအဲ့တော့မြန်မာပြည်ရဲ့လက်ရှိနိုင်ငံရေးစီးပွားရေးကျန်းမာရေးစသဖြင့်အထွေထွေအခြေအနေကိုဘယ်လိုသုံးသပ်လဲခင်ဗျ။အ
ဲကျွန်တော်တို့နိုင်ငံမှာဒီစစ်အုပ်ချုပ်ရေးကာလပြီးတဲ့အခါမှာဒီဒီမိုကရေစီကိုသွားမယ်ဒီလူထုတင်မြှောက်တဲ့ပေါ့လေအစိုးရပဲဆိုရမှာပေါ့ရောက်လာတဲ့အခါမှာကျွန်တော်တို့ကနိုင်ငံရေးကကျွန်တော်တို့ကပြောင်းလဲမှုကိုမရောက်သေးပါဘူးဒီအရင်ရှိခဲ့တဲ့ဒီတင်းကျပ်မှုတွေကိုဖြေလျော့နေတဲ့ liberalization အဆင့်ပဲရှိပါသေးတယ်2015မှာပေါ်ပေါက်လာမဲ့တတော်နဲ့အစိုးရတဲ့ဟာဒီ liberalization ပြီးတဲ့နောက်မှာဆက်ပြီးတော့ democratization ကိုတဆင်ချင်းတဆင်ချင်းဖြည်းဖြည်းချင်းကျွန်တော်ပြောင်းလဲသွားမယ်အနေအထားမှာရောက်နေလို့ကျွန်တော်ပြောချင်ပါတယ်နိုင်ငံရေးကတော့ကျွန်တော်တို့ကထွက်တော်ထဲမှာကျွန်တော်တို့ democratic အင်အားစုတွေများများရောက်လာရင်တော့နိုင်ငံရေးပြောင်းလဲမှုကိုကျွန်တော်တို့ကအရှင်ဟုန်မြင့်ပြီးတော့ပြည်သူအကျိုးပြုတဲ့ဥပဒေတွေပြဋ္ဌာန်းနိုင်မယ်ဆိုလို့ရှိရင်တော့တစ်စနဲ့တစ်စနဲ့ကျွန်တော်2020မှာမြင်သာထင်သာဖြစ်တဲ့ပြောင်းလဲတစ်ခုကိုကျွန်တော်တို့စတင်တွေ့မြင်နိုင်လိမ့်မယ်လို့ကျွန်တော်တို့မှန်းဆထားပါတယ်
ဆရာတို့ပါတီရဲ့ဆောင်ဖို့အနေနဲ့ပြည်သူအတွက် NDF လို့ကျွန်တော်တို့မှာတွေ့တယ်။အဲ့တော့ဆရာတို့ရွေးကောက်ပွဲမှာအနိုင်ရရင်အဲ့တော့ပြည်သူအတွက် NDF ကဘာတွေလုပ်ပေးမလဲခင်ဗျ
။ပြည်သူအတွက် NDF ကတော့ဒီကျွန်တော်တို့စာဝင်နေမပြည်လေတို့စင်ရွင်နဲ့နေတဲ့ပြည်သူတွေကိုကျွန်တော်တို့ဟာဥရေပြည်အာဏာအုပ်ချုပ်ရေးအာဏာပေါင်နေရနေပြီးတော့အ мян ဆုံးပြောင်းလဲပြစ်ဖို့ကျွန်တော်တို့ကြိုးပမ်းပါမယ်။ဒုတိယအဆင့်ကတော့ Federal Democracy ဥပဒေတရားကိုထင်ရှားမြင်သာစွာရင်းရည်ဖြစ်စင်တဲ့အတူပေါ်ပေါက်လာအောင်ကျွန်တော်တို့အသံခွင့်ဆိုင်ကြိုးပမ်းမှုအစီအစဉ်ရှိပါတယ်။နောက်ပြီးတော့မြို့သားစီလုံးညီညွတ်မှုကြီးပေါ့လေ။မြို့သားပြန်လည်တင့်မြတ်ရေးကြီးနဲ့စီလုံးညီညွတ်မှုကြီးကိုရောက်အောင်နိုင်ငံတည်တည်ဆောက်ရေးအင်အားစုတွေနဲ့လက်တွဲပြီးတော့ကျွန်တော်တို့ကြိုးပမ်းသွားဖို့ကျွန်တော်တို့ရည်ရွယ်ထားတာရှိပါတယ်။ဟု
တ်။ဟုတ်ကဲ့အဲ့တော့အခုလက်ရှိစီယုံရေးဆင်းနဲ့ဒီရွက်ောက်ပွဲအတွက်ပါတီအောင်နိုင်ရေးစီယုံရေးဆင်းနဲ့အခြေအနေလည်းကျွန်တော်တို့သိပြစေအောင်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကတော့မှန်မှန်နဲ့ကျွန်တော်တို့ဖြည်းဖြည်းပဲသွားနေတဲ့ပါတီဆိုတော့ financial support ကလည်းအစဉ်တစိုက်ရတဲ့ပါတီလည်းမဟုတ်တဲ့အခါကျတော့ကိုယ်အင်ကိုအားနဲ့နိုင်ငံရေးသွေးရှိတဲ့လူတွေနဲ့ကျွန်တော်ပါတီကိုဝန်ရံထားတဲ့အကြောင်းမလို့ကျွန်တော်တို့ဟာနိုင်ငံရေးဘက်မှာတော့ကျွန်တော်တို့ကတော့ဟိုအားရော့စရာအကြောင်းမရှိပါဘူးဒါပေမဲ့လို့ကျွန်တော်တို့ဒီ strong ကိုဖြစ်တဲ့အရာတွေနေရာတွေကိုပေါ့ဒါတွေကိုကျွန်တော်တို့အပေါ်မှာအာရုံကျတဲ့ပြည်သူအုပ်စုတွေကိုကျွန်တော်တို့ကကျွန်တော်တို့ပါတီဟာတကယ်ပဲပြည်သူအကျိုးကိုဆောင်မယ်ဆိုတဲ့ပါတီဖြစ်တယ်ဆိုတာကိုယုံကြည်သွားအောင်ပြည်နဲ့ကျွန်တော်တို့ကြမှာ contract ပေါ့ contract စာချုပ်ရှိတဲ့သဘောမျိုးယုံကြည်မှုရလို့ရှိရင်ကျွန်တော်တို့မေးရလိမ့်မလို့ကျွန်တော်တို့ကယူဆထားပါတယ
်ဟုတ်ကဲ့အဲ့တော့အဓိကအပြင်ပြောမယ်ဆိုလို့ရှိရင်ဘယ်လိုလုပ်ငန်းတွေကိုအဓိကထားပြီးတော့ဆရာမျှော်မှန်းထားလဲဆောင်ရွက်ဖို့
တော်တော်လေးရောက်တဲ့အခါကလားတော်တော်မှရောက်မှသာလင်တော်တော်ရဲ့ဥပဒေပြင်မှသာလင်ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍကိုကျွန်တော်ကျုပ်ကင်နိုင်မှာဘူးတော်တော်ထဲမှာရှိတဲ့ဥပဒေတွေဟာပြည်သူအကျိုးမပြုတဲ့ဟာတွေမှန်သမျှကိုကျွန်တော်ကတော့ဖြုတ်ပယ်ပြင်ဆင်ဖို့ကျွန်တော်တို့ကဝင်မလေးပါဘူးဒါလေးပဲကျွန်တော်တို့ဒီမှာရထားရှိပြီပါ။နောက်ပြီးတော့တော်တော်တဲမှာဘေပါတီကပဲတင်တင်ကျွန်တော်တို့ပြည်သူအကျိုးပြုမယ်ဆိုရင်ထောက်ခံသွားမှာပဲ။ကျွန်တော်တို့ပါတီမှာအပပေါ့။တခြားပါတီကတင်တဲ့ကိစ္စဟာပြည်သူကိုအကျိုးပြုမှာကိုစန့်ကျင်နေဆိုရင်ကျွန်တော်ကန့်ကွက်သွားမှာပဲ။ပြည်သူဘက်ကပဲရက်မယ်။ပြည်သူမျက်နှာတစ်ချက်ညှိုးနေကျွန်တော်တို့ကအဲ့ဒီတော်တော်တဲမှာကျွန်တော်တို့တော်တော်ကုသရာကြီးဟာဘယ်လိုမှဒီလိုညှိုးခံမဲ့လူတွေမဟုတ်ဘူး။ဒါကြောင့်မလို့ပြည်သူဘက်ကပဲရက်ပြီ။ပြည်သူနဲ့အတူပဲနိုင်ငံကြီးကိုဆက်သွားမှာပါ
။ဟုတ်ကဲ့။အဲ့တော့မြန်မာပြည်ပြောမယ်ဆိုတော့ကျွန်တော်တပ်မတော်ရဲ့ကဏ္ဍအလိုလိုပါလာတာပေါ့ဆရာ။အဲ့တော့တပ်မတော်ပေါ်ဆရာသဘောထားနဲ့ဆက်ဆံရေးကိုဘယ်လိုထူထောင်မလဲခင်ဗျာ
။ဒီမိုကရေစီခေတ်ကိုပြောင်းတဲ့နေရာမှာဒီမိုကရေစီအစိုးရတည်းရဖြစ်ဖို့ဆိုရင်တော့တော်တော်တွေမှာတပ်မတော်ရှိဖို့မလိုပါဘူး။ဒါကျွန်တော်ယူဆပါပဲ။ဒါပေမဲ့လက်ငင်းနိုင်ငံရေးအနေအထားမှာ တက်မလို့မပါဘဲနဲ့သွားလို့မရတဲ့အနေအထားတစ်ခုကိုကျွန်တော်တို့ကချောင်းနှံ့နေရတဲ့ကာလဖြစ်ပါတယ်။အဲတက်မလို့25ရာရင်တော့အခုထွက်လို့ကျွန်တော်တို့ပြောလို့သဘောမကျပါဘူး။တက်မလို့ကသူ့ဟာနဲ့သူတဖြည်းဖြည်းဆုတ်သွားနိုင်တဲ့အနေအထားရောက်အောင်ကျွန်တော်တို့နိုင်ငံရေးသမားတွေကအမြင်ကျေကျေနဲ့တက်မလို့ထွက်လန်းပေးဖို့လိုတယ်။တက်မလို့ဟာပြည်သူတက်မလို့ဖြစ်တယ်အမျိုးသားအလုံးတက်မလို့ဖြစ်တယ်ဒီမိုကရက်တစ်သူ့အဖွဲ့အစည်းကိုပြည်ပြင်ရောက်တဲ့ပြည်ပြင်ရောက်တဲ့အခါမှာတက်မလို့ဟာတက်မလို့ကဏ္ဍသွားဖို့ကျွန်တော်တို့ကလူလာပါတယ်ဆိုတော့တက်မလို့ message ပေးပြီးတော့တက်မလို့လည်းကောင်းဆောင်မွန်စွာနိုင်ငံရေးကျွန်တော်တို့အဝင်းဝိုင်းတွေကထွက်သွားနိုင်အောင်ကျွန်တော်ဖန်တီးပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုမေးပြသေးလာမယ့်ယူကောက်ပွဲဟာမျှတပွင့်လင်းမှုအပြည့်အဝရှိမယ်လို့ယုံကြည်ပါလားခင်ဗျ
ဘယ်လိုပဲပြောပြောယုံကြည်လို့မရပါဘူးဘယ်နိုင်ငံမှမှဒီရန်နိုးပြည်လွတ်လပ်တယ်ဆိုတာမရှိပါဘူးဒီနိုင်ငံမှာလွတ်လပ်ရင်တော့လွတ်လပ်နိုင်ကြအကြောင်းလို့ရှိမယ်လို့မျှတမယ်တရားမျှတလိုက်မယ်လို့ကျွန်တော်တို့အမခန့်ချစ်ပြီးလို့မရပါဘူးအခုပင်ပဲကျွန်တော်တို့ဘူကော်မရှင်ကဘလောက်ပဲကောင်းဆောင်မွန်စွာဥရီချပေးမယ်လို့ခရိုင်ကော်မရှင်မြို့နယ်ကော်မရှင်တွေကကျွန်တော်ပါတီတွေကိုနေအဝေးတွေမှာလိုက်ပြီးတော့ဘယ်လိုတင်မှရမယ်ဘယ်လိုတင်ရမရဘူးဒီသဆိုင်ကဒီအဖွဲ့အစည်းတွေထောက်ခံမှုပါလာမှာဒီနေတွေဆင်းလို့ရမယ်ဆိုတာမျိုးတွေကိုကချင်ပြည်နယ်မှာတဝဲမှာဒါမျိုးတွေကျွန်တော်တို့တက်တက်လာရှိပါတယ်ရှိဒါတွေဟာကော်မရှင်ဘလောက်ပဲကောင်းအောင်လုပ်ပေးမယ်လို့ဒီသဆိုင်ကဒီကော်မရှင်အဖွဲ့တွေမှာနောက်ကကျူးကင်နေတာတွေရှိနေတာဟောတင်တာမြင်တာတွေ့ရပြီအဲ့တော့တရားမျှတမှုကိုတော့ကျွန်တော်တို့ကမမျှော်လင့်ပါဘူးအပြည်သူတွေရဲ့မဲပေးမှုကိုပဲကျွန်တော်တို့အာရုံစိုက်ပြီးတော့သွားမှာပါအဲ့တော့ကျွန်တော်တို့ရတဲ့အပေါက်ကတိုးချဲ့ပြီးတော့ကမျှတမှုကိုကိုယ်အင်ကိုအားနဲ့ပဲကျွန်တော်တို့ဖြတ်သန်းမှုကြိုးစားထားပါတယ
်ဥက္ကမဆွေခင်ဗျာ RF ကကျေးဇူးထူးတင်ပါတယ်
RF လည်းကျေးဇူးတင်ပါတယ်ခင်ဗျာ